မကစတိုင်ဝခင်ယာအခုရခိုင်ပြည်နယ်ဘက်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကြီးကြဟာလူတော်တော်များများစိုးရိမ်မကင်းဘူးဆိုတာကြဲကြဲလုံးလုံးကြားနေရပါတယ်တခြားတိုင်းဒေသလက်နက်ကိုင်အင်အားစုနဲ့ဖြစ်တာတက်ပို့ပြီးတော့စိုးရိမ်တကြီးပြောလာကြတာကြားပါတယ်ဆရာကြီးရောအဲ့လိုစိုးရိမ်ကြဖြစ်တယ်လို့ထင်ပါသလား
Let me begin by going back further and mentioning the issue of New Zealand.
နင်းနေနောက်ကြောင်းပြန်ပြီးတော့ပြောပြစီနယူးဇီလန်မှာပြတ်တက်တာတွေဟာစစ်သွေးကြွမျိုးသားရေးဝါဒပြည်ပဆန့်ကျင်မျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် Ethnic Religious Nationalism လူမျိုးရေးဘာသာရေးအမျိုးသားရေးဝါဒကြီးထွားလာပါတယ်မြန်မာနိုင်ငံမှာလည်းမဘာသာလှုပ်ရှားမှုပေါ်လာသလိုရခိုင်အေအေလှုပ်ရှားမှုကလည်းဒီလိုပါပဲဗမာလူမျိုးတွေနဲ့စင်ပြိုင်ပေါ်ပေါက်လာတဲ့လူမျိုးရေးလှုပ်ရှားမှုတရက်ပါပဲဗမာတွေဟာရခိုင်ကို1984-85မှာအောင်နိုင်ပြီးတော့မဟာမုနိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်ဒီဖြစ်ရပ်ကိုမမေ့ပျောက်ကြသေးပါဘူးဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူးမကြခင်တုန်းက The New Light of Myanmar အစိုးရသတင်းစာမှာရခိုင်ចောင်းဆောင်မတဲ့ပုတ်ဖတ်လိုက်ရပါတယ်အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူးအင်္ဂလိပ်တွေចောင်းကိုတော့ပြောထားပါတယ်ဒါမမှန်ပါဘူးရှမ်းကချင်ကရင်စတဲ့တိုင်းသားတွေရဲ့မျိုးသားရေးစိတ်ဓာတ်မှာဒါတွေအရေးကြီးပါတယ
်။တမိုင်းမှာအင်အားကြီးတဲ့လူမျိုးကအင်အားနည်းတဲ့လူမျိုးကိုအောင်နိုင်ခဲ့တဲ့ရဲဆဲပြုမှုခဲ့တဲ့ဆိုတာတွေကိုအမှန်တိုင်းအခုမှပြန်လဲဖော်ထုတ်နေလို့ရောပြဿနာပြေလည်သွားလိမ့်မယ်။ပြည်ထောင်စုစိတ်ဓာတ်ရှင်သန်လာနိုင်စေရလို့ထင်ပါသလားအဲ့လိုပြောလို
့ If you just say it then it doesn't solve anything. It clears the
ပြောရုံလောက်နဲ့တော့ဘယ်ပြဿနာကိုမှပြေလည်စေမှာမဟုတ်ပါဘူး။ပြောရမှာကတမိုင်းမှာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လျူရှူထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရလည်းလိုပါတယ်တိုင်းသားလူနည်းစုတချို့အတွက်ဖက်ဒရယ်အခွင့်အရေးတွေဖန်တီးပေးရမယ်ပြည်တော်စုထဲမှာလူစုတပွေးတဲ့နေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လုပ်သွားကြရမှာဖြစ်ပါတယ်
အဲ့ပြည်တွေကရာစုနှစ်နဲ့ချီပြီးတော့ကြာမြင့်ခဲ့ပြီဖြစ်ပါတယ်ပြန်ကောက်ရမှာဒီနောက်ကြမနေနိုင်ဘူးလားဆရာက
ြီး It's not too late because it's going to keep coming up
အသိနောက်မကြပါဘူးဒီစိတ်တက်တွေကကြီးထွားမြင့်မားလာနေပါတယ်2019ခုနှစ်တုန်းကရခိုင်မျိုးသားနေမြောက်ဦးမြို့မှာအဒီကရုံးဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ပါဒီဖြစ်ရပ်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူးကျွန်တော်သိတာကတော့ဗမာကြီးစိုးမှုကိုစန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တယ်ဆိုတာပါပဲဒါတွေဟာအကျုံးဝင်နေတော့ပါပဲရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုတိတ်ကိုအလေးထားနေတော့ပါပဲဒီစိတ်ဓာတ်တွေဟာသူတို့ရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါဆိုတော့ဒီတမိုင်းဖြစ်ရက်တွေဟာတိတ်ဟောင်းနှွမ်းနောက်ကျနေခဲ့ပြီဆိုတာတော့မဟုတ်ပါဘူးအထူးသတိထားကင်တွယ်ရမယ့်ကိစ္စတွေဖြစ်နေတော့ပါပဲ
အခုမြန်မာနိုင်ငံမှာတပ်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲရေးဖြစ်ပါတယ်ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးကပါသဘောတူလက်ခံကြပါတယ်လက်တွေ့မှာရောတိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကင်တွယ်နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
No it's been badly handled from the very beginning After all
ဆောင်ပုဒ်အစကတည်းကအမှားမှယွင်းယွင်းကင်တွယ်လာခဲ့တာပါမူလတုန်းကပင်လုံးမှာဖက်ဒရယ်အစိုးရတည်ထောင်မှုပြောခဲ့ကြပေမဲ့လေဦးနုလက်ထက်မှာအရက်အသားအစိုးရဟာလေဖက်ဒရယ်အစိုးရမဟုတ်ခဲ့ပါဘူးနာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပေမဲ့ပြည်ထောင်စုအစ်စ်မှန်မဟုတ်ခဲ့ပါဘူးကျွန်တော်အများအားပြောခဲ့ဘူးသလိုပါပဲလွတ်လပ်ရေးရပြီးကတည်းကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူးတိုင်းရင်းသားဆက်ဆံရေးသာဖြစ်ပါတယ်ဗမာတို့ကတော့ဒါဟာတင့်တော်မျှတတဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်ဘာကိုမျှတတယ်လို့ထင်ကြတယ်ဆိုတော့ကျွန်တော်မသိပါဘူးကျွန်တော်တို့ပြင်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးဆကြပါဘူးဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါ။ဒေါက်တာဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါတယ်။ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကဆက်ခံရတဲ့သူပါ။ဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူး။ဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါတယ်။ဒေါက်တာဆန်းစုကြည်ကိုသူတို့မယုံပါဘူး။ဆိုတော့တိုင်းသားတွေနဲ့ပြေလည်မှုရရှိရေးဟာဘယ်ကိုမှခီးမပေါက်နိုင်ပဲဖြစ်နေပါတယ်။အခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလို့ရမယ်အဓိကအကြောင်းကလည်းဒေါန်ဆန်းစုကြည်တမရဖြစ်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင့်တဲ့ပေါ်ရေးတာဖြစ်ပါတယ်ဒီထဲမှာအရေးကြီးတဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းရင်းသားနယ်ပယ်တွေမှာအုပ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါတယ်ဘိုးဆိုးကကြိုက်တဲ့လူကိုမခန့်သင့်ပါဘူး
တချို့ကသုံးစားကြပါတယ်ဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်အထူးသဖြင့်တရုတ်ကဝင်ရောက်ဖြန့်ဖြည့်ပေးရင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်ဆရာကြီးဘယ်လိုသဘောရပါလဲဖြစ်နိုင်ပါလား
I don't think that is sound first of all I think that the Burmese resent foreigners
ဒါကတိတ်ဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကမယုံလဲမယုံကြည်ကြပါဘူ
းဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအဖြစ်နဲ့ပဲအဓိကကျတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာပေါ်ဩဇာလွှမ်းမှုကအတော်ကြီးမားနေရပြီဖြစ်ကလား
That is true at the moment that's absolutely true but we've seen in the past the Chinese leverage
ဟုတ်ပါတယ်ခင်ဗျဒါတော့မှန်ပါတယ်လောဆယ်မှာလုံးဝမှန်ပါတယ်ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုကယူမဆိုင်ပဲလောက်တက်ပါလေရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူးဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်เสียဖြစ်နေပါလေအမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်เสียပါပဲဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယန်နိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့အကျန်းစီတိတ်တဆိတ်ပဲရယူတဲ့နယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်းစီလောက်နဲ့တည်းမရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှာလည်းဖြစ်ပါလေ
။အိန္ဒိယရောခင်ဗျာအိန္ဒိယဆိုရင်လည်းပဲသူတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ခဲ့ရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ခဲ့တယ်။တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသူတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သူတို့ရဲ့တိုင်းပြည်အတွေ့အကြုံကမြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်ဆွေးနွေးတာမျိုးမလွတ်နိုင်ဘူးလားခင်ဗျ
ာ။ India I think has a very important interest as you just said.There are multi
other Galatan River. ပြောတယ်လို့ပါပဲမြန်မာနိုင်ငံအတွင်းမှာအိန္ဒိယရဲ့အကျိုးစီးပွားဟာအင်တာမအရေးကြီးပါတယ်။ကရတန်မြစ်နဲ့ပတ်သက်တဲ့စီမံကိန်းဟာမဏိပူရာအာတန်နာဂဒေတာတွေလိုအိန္ဒိယအရှေ့မြောက်ပိုင်းဒေတာအတွက်တိတ်ကိုအရေးကြီးပါတယ်။ဒီဒေတာမှာအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့၁၁ဖွဲ့လောက်ရှိနေပါတယ်။တချို့ကအိန္ဒိယမြန်မာနိုင်ငံမှာနေကြတဲ့လူမျိုးစုသဘုံတွေပါ။အိန္ဒိယဟာဒီဒေတာကိုငြိမ်းချမ်းစေချင်တာတရုတ်ဩဇာကနေလွတ်မြောက်စေချင်တာပါ။ဆိုတော့အိန္ဒိယကတိတ်တဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဟိန္ဒူမျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်ဒါဟာအိန္ဒိယအတွက်စိုးရင်စရာပါအိန္ဒိယမှာမွတ်စလင်ကတန်း150လောက်ရှိပါတယ်တိတ်အကဲဆက်တဲ့ကိစ္စပ
ါမြန်မာရှိရေးကိုပြန်ကြည့်မယ်ဆိုရင် the worst case scenario ပေါ့ဆရာကြီးအဆိုးဝါးဆုံးဖြစ်နိုင်တဲ့အခြေအနေဘယ်လိုလို့ထင်ပါသလဲအေအေကအခုခါမှာဝါးကိုအားကြပြီးတော့ confederationယူရင်လည်းလို့ပြောလာပါတယ်ဒါကိုကြံတဲ့တိုင်းရင်းသားတွေကလည်းပဲတိုက်တယ်လို့မပြောတော့မှသူတို့ကဘာမှဝေဖန်ခြင်းမပြုဘဲနှုတ်ဆက်နေကြပါတယ်ဆိုတော့ဒီကိစ္စကျယ်ပြန့်လာရင်ပြည်ထောင်စုပြိုကွဲရေးအထူးဥတည်သွားနိုင်တယ်လို့ဆရာကြီးယူဆပါသလား
A little different because Rakhine is already a state of the
နင်းနေတော့ကွဲပြားပါတယ်ဘာကြောင့်လဲဆိုတော့ရခိုင်ကပြည်နယ်အဆင့်ရှိနေပြီးသားပါဝါကရှမ်းပြည်နယ်ရဲ့အစိတ်ပိုင်းတစ်ခုမျှသာပဲဖြစ်ပါလေ။ဒါကိုဝါကတိကျပြည်နယ်လိုချင်နေတာပါ။ဒါကိုရှမ်းကမကြိုက်ပါဘူး။ရခိုင်ကပြည်နယ်ရပြီးသားပါ။ရိုဟင်ဂျာကိစ္စကတိကျပြဿနာပါ။ဒါပေမဲ့အေအေအင်အားကြီးထွက်လာတာကတော့တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါလေ။ဒါဟာဗမာတို့သဘောပေါက်နားလည်ရမယ့်ရခိုင်အမျိုးသားရေးစိတ်ဓာတ်ဖြစ်ပါလေ။တိမ်မွေ့တဲ့နီးနဲ့ကင်တွယ်သင့်ပါလေ။ဒါပေမဲ့စစ်တပ်ကဒီလိုတိမ်မွေ့တဲ့နီးနဲ့ကင်တွယ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူး။ရပ်ပဲဆိုကလည်းလောလောဆယ်မှာဒီလိုလှုပ်လိုက်မယ်လို့မထင်ပါဘူးဒီလိုလှုပ်ဖို့ဆိုတာကလည်းအချိန်ယူပြီးတော့ဘက်ဆုံလှုပ်ရမယ်ကိစ္စပါအချိန်ထဲမှာပဲအေအေတွေနည်းမြေတိမ့်ပိုက်မဲ့ကိစ္စစခန်းတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စဟာလည်းလက်ခံနိုင်စရာမရှိပါဘူးဒီထဲမှာရိုဟင်ဂျာပြဿနာရှိနေတဲ့အတွက်လည်းအချိန်တွေကပို့ပြီးတော့ရှုပ်ထွေးစေပါတယ
်ဆိုရင်ကအကောင်းဆုံးလို့ထင်တဲ့ကိစ္စတစ်ခုကိုကျွန်တော်မေ့ချင်ပါတယ်အစိုးရစစ်တပ်နဲ့အေအေနဲ့တိုက်နေတာအပြင်ဒီကိစ္စဟာကျေပြန့်လိုက်ပြီးတော့ဗမာနဲ့ရခိုင်လူထုဂျင်းကြားမှာအမုန်းပွားစရာဖြစ်လာလိမ့်မလားအဲ့လိုမဖြစ်လာအောင်ဘယ်လိုထိန်းသိမ်းရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်ဆရာကြီးဘယ်လိုလုပ်နိုင်မလဲထင်ပါလဲ
You got to start out in the school system You got to start out educating I mean you don't stop there but you start
တော့ပညာရေးကစပြီးတော့လိုရမယ့်ကိစ္စဖြစ်ပါတယ်တန်းတူညီမျှရေးစိတ်ဓာတ်ကိုဖန်တီးနိုင်တဲ့ပညာရေးဖြစ်ရပါလိမ့်မယ်ကျောင်းသင်ခန်းစာတွေကိုပြင်ရမယ်လက်တွေ့မှာလည်းဒီလိုဖြစ်အောင်လုပ်ပေးရပါလိမ့်မယ်လူတိုင်းနဲ့သက်ဆိုင်တဲ့ပြည်ထောင်စုနိုင်ငံဆိုတာလောက်ရပါလိမ့်မယ်ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိခဲ့ပါတယ်လူပြူတွေဟာလူမဲတွေထက်အခွင့်တူးရခဲ့တယ်လက်တီနိုတွေထက်ပိုအကျိုးခံစားခွင့်ရှိခဲ့တယ်အရင်တုန်းကဆိုလို့ရှိရင် Protestant တွေဟာ Roman Catholic တွေ Jew တွေထက်အခွင့်တူးရခဲ့တယ် ဒါတွေကိုတဖြည်းဖြည်းချင်းကျော်လွှားနိုင်ခဲ့တာပါအလားတူထပ်မဖြစ်အောင်လဲပြောင်းလဲတွေလုပ်ဖို့ကြိုးပမ်းခဲ့ရပါတယ်မြန်မာနိုင်ငံမှာလဲသူနီးသူဟန်နဲ့ဒီလိုလုပ်ရမှာဖြစ်ပါတယ်ဒီလိုပြဿနာမျိုးကျော်လွှားနိုင်တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလဲတိတ်တဆိတ်လေ့လာပြီးတော့နမူနာရေးသင့်ပါတယ်